တောင်လင်းမြောက်ကိုရီးယားနှစ်နိုင်ငံကြား DMC အပြည့်ရစုံကို American ဒုသမ္မတ Kamala Harris တောရဖို့အတွက်စီစဉ်ထားခြင်းမတိုင်ခင်နိုင်ပိုင်းကလေးမှာပဲမြောက်ကိုရီးယားကဒီသတင်းပတ်တဲ့ဒုတိယအကြိမ်ဖြစ်တဲ့ပက်ထင်းတက်မစိုင်းဒုံးကျည်တွေပြစ်လုခဲ့ပါတယ်။မနေ့ကဗိုလ်တပ်ဖွဲ့နဲ့နှောင်းပိုင်းမှာတာတို့ဖြစ်ပက်ထင်းတက်မစိုင်းဒုံးကျည်နှစ်ဆင့်ကိုအရှိတ်ဘက်ကန်ယိုရန်အလွန်ပင်လယ်ပြင်ထဲပစ်ခတ်ခဲ့တာလို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဂျပန်အစိုးရကလည်းမြောက်ကိုရီးယားဘက်ကပစ်ခတ်တာဟာပက်ထင်းတက်မစိုင်းဒုံးကျည်လို့ယူဆရကြောင်းပြောပေမဲ့အသေးစိတ်ကိုတော့မထုတ်ပြန်ပါဘူး။ဒါဟာမြောက်ကိုရီးယားကတာတိုဖြင့်မစ္စိုင်းတုံးစမ်းသပ်ပစ်လုခဲ့ပြီး၃ရက်ကြာမှထပ်ပြီးပစ်လုခဲ့တာဖြစ်ပါတယ်။အခုချိန်ထိဆိုမြောက်ကိုရီးယားကဒီနှစ်ထဲပစ်ခတ်တဲ့ပက်ထင်းတက်မစ္စိုင်းဒုံးကျည်ဟာ34ဆင့်ရှိပြီဖြစ်ပြီးဒါဟာအများဆုံးဖြစ်နေမှတ်တမ်းတင်ခဲ့ပါတယ်။မြောက်ကိုရီးယားအခုနောက်ဆုံးဒုံးကျည်ပစ်လုမှုဟာ American ဒုသမ္မတ Harris ရဲ့ကိုရီးယားနိုင်ငံခြားစစ်မှတ်ဆုံးကိုလာဖို့စီစဉ်တာကိုတမင်ရန်ဆတဲ့သဘောဖြစ်နိုင်တယ်လို့ရှုမြင်ကြပါတယ်။ဒုသမရ Harris ဟာဂျပန်နိုင်ငံတိုကျိုမှာကျင်းပတဲ့ကွယ်လွန်သူဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့ဇာပနာအခမ်းအနားတက်ရောက်ဖို့အတွက်ဂျပန်ကိုရောက်နေတာဖြစ်ပါတယ်။သူကဂျပန်တောင်ကိုရီးယားနဲ့ဩစတြေးလျအရာရှိတွေနဲ့နိုင်ငံချင်းတွေ့ဆုံဆွေးနွေးမှုလုပ်ဖို့လည်းစီစဉ်ထားပါတယ်။ဗိုလ်တပ်ဖွဲ့နဲ့မနက်ပိုင်းတုန်းကတော့ဒုသမရ Harris ကမြောက်ကိုရီးယားရဲ့တနည်းနည်းနဲ့ကဒုံးကျည်ပစ်လွတ်မှုကိုရှုတ်ချခဲ့တာဖြစ်ပြီးတော့အခုလိုပက်ထင်းတက်လက်နဲ့စမ်းသပ်မှုတွေဟာဒေသရင်းတည်ငြိမ်ရေးကိုချင်းချောင်နေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကချထားတဲ့ကန့်သတ်ချက်ကိုချိုးဖောက်တာဖြစ်ကြောင်းပြောပါတယ်။